တရားမျှတမှုနဲ့တရားဥပဒေစိုးမိုးမှုရှိဆိုတဲ့အာဆီယံအခြေခံမူတည်အတိုင်းခိုင်ခိုင်မာမာရပ်တည်ပြီးမြန်မာနိုင်ငံရေးကိုကင်တွယ်ဖို့အင်မတန်အရေးကြီးတယ်လို့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကပြောဆိုလိုက်ပါတယ်အာဆီယံအဖွဲ့ဝင်နိုင်ငံတခုကလူခွေချိုးဖောက်မှုတွေကိုဆူဆူဝါကျူးလွန်လာရင်အာဆီယံအနေနဲ့နှုတ်ဆက်မနေသင့်ဘူးလို့ဖိလစ်ပိုင်နိုင်ငံကပွဲနှင်းသတင်းအခမ်းအနားတစ်ခုမှာအခုလိုမိန့်ခွန်းပြောကြားခဲ့တာပ
ါ When I mentioned in Bangkok recently about the need to temporarily carve out Myanmar
လူခွင့်ရေးပြောင်ပြောင်တင်းတင်းချိုးဖောက်နေတဲ့မြန်မာနိုင်ငံကိုတာဝန်ယူမှုတာဝန်ခံမှုရှိလာစေဖို့အာဆီယံအဖွဲ့တွေကလည်းယာယီဖဲထုတ်ထားဖို့လိုတယ်လို့သိမ့်မကြခင်တုန်းကဗန်ကောက်မြို့မှာကျွန်တော်ပြောခဲ့ပါဗျ။အဲ့လိုပြောခဲ့တာဟာတရားမျှတရေးနဲ့တရားဥပဒေစိုးမိုးမှုရှိဆိုတဲ့အာဆီယံရဲ့အထူးအခြေခံယူဆတွေအတိုင်းခိုင်ခိုင်မာမာရပ်တည်ဖို့အရေးကြီးတဲ့ရှုထောင့်ကနေထောက်ပြခဲ့တာဖြစ်ပါတယ်လို့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ပြောဆိုသွားတာပါ။ဖိလစ်ပိုင်တပ်သူမှဒီနေ့ကြာတာရင်းနေချင်းပါတဲ့ဥပဒေရေးရာပါရဂူပွဲနှင်းသဘင်အခမ်းအနားမှာသူ့ကိုဂုံတူးဆောင်ပါရဂူပွဲချီးမြှင့်တဲ့အချိန်အခုလိုပြောဆိုခဲ့တာဖြစ်ပါတယ်။အဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်မဆွတ်ဖက်ရေးဆိုတဲ့အာဆီယံအခြေခံမူကအရေးကြီးတဲ့ဆိုပေမဲ့ဒေသတစ်ခုလုံးကိုပါရိုက်ခတ်လာတဲ့အခြေအနေမျိုးမှာတော့နှုတ်ဆက်မနေသင့်ဘူးလို့ဆိုပြီးမြမစစ်ကောင်စီကိုထိထိရောက်ရောက်အရေးယူဖိအားပေးဖို့သူကတောင်းဆိုပါတယ်။အထူးသဖြင့်အဖွဲ့ဝင်နိုင်ငံတစ်ခုကအာဆီယံပရင်းညင်ကိုချိုးဖောက်လာတဲ့အခါမျိုးမှာပြည်တွင်းရေးဝင်မဆွတ်ရေးမူကိုအသေးကင်ဆွဲပြီးလှစ်လူရှုလို့မရဘူးလို့မလေးရှားဝန်ကြီးချုပ်ကပြောပါတယ်။ဖိလစ်ပိုင်နိုင်ငံကိုရောက်နေတဲ့မလေးရှားဝန်ကြီးချုပ်ဟာမနေ့ဗုဒ္ဓနေ့ကဖိလစ်ပိုင်သမ္မတဖာရီနာမာကော့စ်ဂျူနီယာနဲ့လည်းတွေ့ဆုံခဲ့ပြီးတော့မြန်မာအရေးဆွေးနွေးခဲ့ပါတယ်။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံအတွင်းအခြေအနေတွေဟာဒေသတွင်းလုံခြုံရေးနဲ့တည်ငြိမ်ရေးကိုထိခိုက်နေတဲ့အကြောင်းနဲ့အာဆီယံအနေနဲ့မြန်မာအရေးကိုကင်တွယ်တဲ့နေရာမှာပုံမှန်ထိရောက်တဲ့နည်းလမ်းရှာဖွေဖို့လိုအပ်တဲ့အကြောင်းသူကပြောဆိုသွားပါတယ်ရှင်။